အမေရိကန်သမရရွက်ကောက်ပွဲကျင်းပဖို့သတင်းနဲ့ပတ်သက်လို့ရတဲ့အချိန်သမရအဖြစ်ရွက်ကောက်တင်မြောက်ခံရရေးအတွက်အကျိတ်နယ်ရှင်ပြန်ကြရမယ့်ပြည်နယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်မှာ Republican သမရလောင်း Donald Trump နဲ့ Democrat သမရလောင်း Hillary Clinton တို့ဟာအင်္ဂါနေ့ကမဲဆွယ်စည်းရုံးနေကြပါတယ်။အမေရိကန်နိုင်ငံအရှေ့တောင်ပိုင်းဒေသမှာရှိတဲ့ Florida ပြည်နယ်ဟာအကျိတ်နယ်ရှင်ပြန်ရမယ့်ပြည်နယ်တွေထဲမှာအကြီးဆုံးပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီပြည်နယ်ကနေသမရဖြစ်ရေးအတွက်လိုအပ်တဲ့ Electoral Vote လို့ခေါ်တဲ့ပြည်내တိုင်းမှာရှိတဲ့သမရရွေးချယ်တင်မြောက်ခွင့်မဲအရေးအတွက်စုစုပေါင်း၁၀ရာခိုင်နှုန်းကျော်ဖြစ်တဲ့ကိုယ်စားလှယ်မဲအရေးအတွက်၂၉မဲရရှိမှာဖြစ်ပါတယ်။သမရအဖြစ်ရွေးခံရသူအနေနဲ့ electoral vote စုစုပေါင်း၂၈၀ရရှိဖို့လိုအပ်တာဖြစ်ပါတယ်။လင်းနေတဲ့ချိန်ကျင်းပတဲ့အမေရိကန်သမရရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းအတာနဲ့မဲအရေးအတွက်အများဆုံးရတဲ့သူကအနိုင်ရတာမျိုးမဟုတ်ပဲလူဦးရေအများဆုံးရှိတဲ့ပြည်내တွေက electoral college လို့ခေါ်တဲ့သမရရွေးချယ်ရေးအဖွဲ့ဝင်မဲအရေးအတွက်အများဆုံးရှိပြီးရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်လောက်တဲ့အထိဩဇာလွှမ်းမိုးမှုရှိပါတယ်။ Florida ပြည်내အတွင်းမှာကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရာကတော့နိုင်ငံရေးဝန်ကြီးဟောင်း Clinton ကပြိုင်ဘက် Trump နဲ့၄ရာခိုင်နှုန်းလောက်အသာစီးရနေတယ်လို့ဖော်ပြနေတဲ့အတွက် Clinton အနေနဲ့ American သမိုင်းမှာပထမဆုံးအမျိုးသမီးသမရဖြစ်လာမယ့်အလားအလာရှိကြောင်းညွှန်ပြနေပါတယ်။